Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်မေလ22ရက်တနင်္လာနေ့ညပိုင်း 9:30 DC စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 51နဲ့လိုင်းလာမီတာ190ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါအစ္စရေးကိုရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကအီရန်ရဲ့ရန်လိုမှုနဲ့စစ်ရေးကြီးမားချက်တွေနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်ပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားရဲ့အခုနောက်ဆုံးပဲဒိန်းတက်ဒုံးကျည်စမ်းသပ်မှုနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှမနေ့ပြန်အရေးပေါ်စည်းဝေးဖို့ရှိနေပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာတော့ဘုံပေါက်လို့24ယောက်ဒဏ်ရာရပါတယ်။ဒီလိုထိတ်တဲရောက်သတင်းတွေကိုကိုအောင်အောင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။မြန်မာနိုင်ငံအခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြောင့်အလုံးကြုံရေးစိုးရိမ်ရလို့မြန်မာဖက်ချန်းကဒေသခံ300လောက်အိန္ဒိချင်းအိန္ဒိယနိုင်ငံဖက်ကိုတင်ဆောင်လာတယ်ဆိုတဲ့သတင်းမှာတော့
ဟိုဖက်ရောက်တော့သူများနိုင်ငံရောက်ပြီဆိုတော့သူတို့တွေလည်းခက်ခဲရှိမယ်။ဒါနဲ့ဒီမီဇိုရမ်ပြည်နယ်ကလည်းချင်းတွေကလည်းများတယ်ဆိုတော့တယောက်နဲ့တယောက်ကတော့ပံပူးကိုငီကြလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။
ညဉ့်ညရဲ့အတွက်လှူရှာနေတဲ့ချင်းလူငယ်တူပါရှင်အပြည့်စုံကတော့မကြခင်ကြမှာပါဒါအပြင်27ရာစုပင်းလုံးကြီးလာခံကို NCA လက်မှတ်မထိုးရသေးတဲ့လက်နက်ကင်ဖွဲ့တွေတက်ရေးမတက်ရေးရေရပြီလားညဉ့်ညရဲ့ညီလာခံကျမခါနေမြန်မာနိုင်ငံမြောက်ပိုင်းမှာဖားကြောင်တိုက်ပွဲတွေစိတ်လာရတယ်လဲဆိုတဲ့သတင်းတွေနဲ့အတူသူရဦးတင်ဦးရဲ့ကြမှာရဲ့အခြေအနေသတင်းကိုလည်းတင်ပြသွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအခုတော့ဒီကနေ့ညပဲထိတ်တန့်ရောက်သတင်းတွေကိုမှတ်တင်ထိုင်တဲ့ကိုအောင်အောင်တို့ကပြောပြပေးကြပါအောင်ရှင်
အမေရိကန်ကောင်စားဖြစ်တဲ့အစ္စရေးနိုင်ငံကိုပထမဆုံးရောက်ရှိခြင်းမှာပဲသမ္မတထရန့်ကအီရန်ရဲ့ရန်လိုမှုနဲ့စစ်ရေးရည်မှန်းချက်တွေနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်ပြောဆိုသွားပါတယ်။အစ္စလာမ်ရဲ့အစိုးရ ISIS တွေနဲ့အကြမ်းဖက်မှုကိုအားပေးအမြောက်ပြုပြီးရန်ပုံငွေထောက်ပံ့နေတဲ့အီရန်လိုနိုင်ငံတွေကအကြမ်းဖက်အဖွဲ့အစည်းတွေနောက်အကြမ်းဖက်မှုတွေကိုလှုံ့ဆော်ပေးနေတာတွေကအစ္စရေးနဲ့အမေရိကန်နှစ်နိုင်ငံစလုံးမှာသာမကပဲကမ္ဘာတစ်လွှဲချင်းဆိုင်နေရတာဖြစ်လို့ကျွန်တော်တို့အနေနဲ့ပေါ်ပြီးခိုင်ခိုင်မာမာပူပေါင်းဆောင်ရွက်ရတော့ပဲအချိန်ဖြစ်ပါတယ်လို့သမ္မတထရန့်ကပြောဆိုခဲ့ပါတယ်။အစ္စရေးနဲ့ကမ္ဘာတစ်ဝန်းကအသက်ပေါင်းများစွာဆုံးရှုံးခဲ့ရတဲ့အကြမ်းဖက်မှုတွေကိုအဆုံးသတ်ဖို့အထူးတကားပူပေါင်းဆောင်ရွက်နိုင်တဲ့အကြောင်းလဲသမ္မတထရန့်ကပြောပါတယ်။အရေးကြီးဆုံးကတော့အီရန်အနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်မဲ့လုပ်ငန်းစဉ်ကိုဘယ်တော့မှခွင့်မပြုဘူးဆိုတာနဲ့အီရန်အနေနဲ့အကြမ်းဖက်ဝါဒီတွေနဲ့ပြည်သူစစ်တွေကိုလက်နက်တပ်ဆင်ပေးတာတွေလေ့ကျင့်သင်တန်းပေးနေတာတွေနဲ့ငွေကြေးထောက်ပံ့တာတွေကိုရပ်ဖြစ်ဖို့အမေရိကန်နဲ့အစ္စရေးတို့တညီတညွတ်ထက်ကြီးညာနိုင်တဲ့ချက်ချင်းရပ်ပြရမယ်လို့သမ္မတကပြောဆိုပါတယ်။အစ္စရေးသမ္မတနဲ့ဂျေရုဆလမ်မှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်အမေရိကန်သမ္မတထရန့်ကအခုလိုပြောဆိုတာပါ။ဂျူးနဲ့ခရီးယန်တို့ရဲ့ရေးပါတဲ့ဘာသာရေးအထွတ်အမြတ်နေရာတွေကိုလည်းသမ္မတထရန့်သွားရောက်ခဲ့တယ်လို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုနဲ့လည်းတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ဆော်ဒီအာရေဗျကိုနှစ်ရက်ကြာတွားရောက်ခဲ့ပြီးတဲ့နောက်မှာအမေရိကန်သမ္မတထရန့်ကအစ္စရေးကိုတွားရောက်တာဖြစ်ပါတယ်။အစ္စရေးပါလက်စတိုင်းငြိမ်းချမ်းရေးကိုဆော်ဒီအနေနဲ့လိုလားတယ်ဆိုတာကိုဆော်ဒီဘီရင်ကအာမခံပြောကြားခဲ့တဲ့အကြောင်းလဲအမေရိကန်သမ္မတထရန့်ကပြောဆိုခဲ့ပါတယ်ရှင်
။နောက်ကိုရီးယားနိုင်ငံကနောက်ဆုံးစမ်းသပ်ပြလလိုက်တဲ့တချင်းပြပယ်ရင်ဒုံးကြီးကိစ္စကိုတုံ့ပြန်တဲ့အနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမှာအင်္ဂါနေ့မှာအရေးပေါ်စီဝေးကျင်းပဖို့ပြင်ဆင်နေပါတယ်။အမေရိကန်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကအရေးပေါ်စီဝေးခေါ်ဖို့တောင်းဆိုခဲ့တာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာဥရုဂွေးကိုယ်စားလှယ်ကပြောပါတယ်။မြောက်ကိုရီးယားကတာလက်ပြပယ်ရင်ဒုံးကြီးအမြောင်များကိုထုတ်လုပ်ပြီးအဲဒီဒုံးကြီးတွေကိုမြောက်ကိုရီးယားစစ်တပ်မှတက်ဆင်သွားဖို့အစီအစဉ်ဖြစ်နေပြီလို့ဒီကနေ့ပြောလိုက်ပါတယ်။မြောက်ကိုရီးယားကမနေ့တနင်္လာနေ့ကတောင်မြုံကန်ခရိုင်ကနေဒုံးကြီးပစ်လွတ်ခဲ့ပြီးအဲဒီဒုံးကြီးဟာကီလိုမီတာ900လောက်လေထဲမှာပြန်တမ်းပြီးဂျပန်ပင်လယ်ထဲကိုကျသွားတယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါရယ်။ဒါဟာပျုံကန်ခရိုင်ကနေအခုတစ်ပတ်အတွင်းဒုတိယမြောက်စမ်းသပ်ပစ်လွတ်လိုက်တဲ့ဒုံးကြီးဖြစ်ပြီးအခုနှစ်အတွင်း10ခုမြောက်ဖြစ်ပါရယ်။တောင်ကိုရီးယားစစ်တပ်အနေနဲ့မြောက်ကိုရီးယားစစ်တပ်ရဲ့နောက်ထပ်ကြူးကြော်ရင်စားတဲ့လက္ခဏာတွေကိုအနည်းကစောင့်ကြည့်နေပြီးစီရီးယားလည်းအပြေးအဝပြင်ဆင်ထားတယ်လို့စီအူစီဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြောက်ကိုရီးယားဘက်ကအစောပိုင်းကစမ်းသပ်မှုတွေကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကရေးတဲ့သင်္ဘောအုပ်စုတစ်ခုကိုကိုရီးယားချုံးကျယ်ကိုဆင်လွှတ်ပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုအစီအစဉ်ကိုအဆုံးသတ်ဖို့တတိပေးခဲ့ပါတယ်။အမေရိကန်ကမြောက်ကိုရီးယားပေါ်ဖိအားပေးနေတာအလုံးမဖြစ်ဘူးဆိုတဲ့ပြောဆိုမှုတွေကိုတော့နိုင်ငံသားရေးဝန်ကြီး Rex Tillerson ကလက်မခံပဲပေးချခဲ့ပါတယ်။
တူရကီနိုင်ငံမှာ2016ခုနှစ်ကမအောင်မြင်ခဲ့တဲ့ဆင်အာနာတိမ့်ဖို့ကြိုးပမ်းမှုနဲ့ပတ်သက်ပြီးဆွဆွဲခံထားရသူဗိုလ်ချုပ်ကြီးဟောင်းအနည်းဆုံး26ဦးအပါအဝင်လ လူပေါင်း260ကျော်ကိုဒီကနေ့ရုံးထုတ်စစ်ဆေးပါတယ်ရုံးထုတ်စစ်ဆေးတဲ့အထက်မှာလေတပ်တပ်မှုဟောင်းဘိုးချုပ်ကြီးအာကင်အော့တက်စ်လဲပါဝင်ပါတယ်လူပေါင်း260ကျော်တိစုံခဲ့ရတယ်2016ခုနှစ်ဆီယနာတင်လှုပ်ရှားမှုကိုအမေရိကန်မှာနေတဲ့မွတ်စလင်ဘာသာရေးဆရာဖတ်တူလာဂူလန်ကလှုပ်ဆော်ခဲ့တာလို့သမ္မတအာရဝန်ကဆွဆွဲခဲ့ပြီးဂူလန်ကတော့ပါဝင်ပတ်သက်မှုမရှိဘူးဆိုပြီးတော့ညှင်း ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒ ဒီဇင်ဘာလ၂၀၂၂ခုနှစ်ထောင်ကျော်ဖမ်းဆီးခံခဲ့ရပြီးအမေရိကန်မှနေတဲ့မွတ်စလင်ဘာသာရေးဆရာဖတ်တူလာဂူလန်နဲ့ဆက်ဆက်တဲ့ဆိုတဲ့ဆွဲဆိုချက်နဲ့ပြည်သူဝန်ထမ်းတသိန်းကျော်ကိုလည်းယာရုကထုတ်ပယ်ခဲ့ပြီးဖြစ်ပါတယ်ရှင်။
လွန်ခဲ့တဲ့2016ခုနှစ်အတွင်းကမ္ဘာတဝန်းကနိုင်ငံတွေမှာပြိပခါတွေအကြမ်းဖက်မှုတွေနဲ့ဘေးရောဂါတွေကြောင့်လူပေါင်း38တသမတသန်းအိုးအိမ်ဆုံးခွာထွက်ပြေးရတယ်လို့လူခွင့်ဆောင်ကြီးရေးအဖွဲ့ကပြောလိုက်ပါတယ်။နော်ဝေဒုက္ခသည်ကောင်စီ NRCရဲ့ပြည်တွင်းအိုးအိမ်ဆုံးခွာထွက်ပြေးတင်ဆောင်နေရတာကတနင်္လာနေ့ကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဖော်ပြထားတာပါ။
2016ခုနှစ်အတွင်းတစ်ဆက်ကန့်ကိုတယောက်ပြည်တွင်းမှာအိုးအိမ်ဆုံးခွာထွက်ပြေးသူအရေအတွက်ဟာဒုက္ခသည်အရေအတွက်ထက်နှစ်ဆပူများကြောင်းပြည်တွင်းမှာအိုးအိမ်ဆုံးခွာထွက်ပြေးနေသူတွေရဲ့အရေကိုကမ္ဘာလုံးဆိုင်ရာကိစ္စရဲ့အဖြစ်အမြန်ဆုံးပြန်ထည့်သွားမှာဖြစ်တယ်လို့ပြောပါရယ်။ဒုက္ခသည်တွေကတခြားနိုင်ငံတွေမှာကိုလွန်ခွင့်နေရှောက်ကြတဲ့အတွက်သူတို့ဟာတရားဝင်ဒုက္ခသည်အဖြစ်
ာရလွေမြင်တောင်ပိုင်းဒေသတွေမှာဖြစ်တယ်လို့ IDMC ကပြောပါရယ်။ကျန်တဲ့24တန်းလောက်ကတော့သဘာဝဘေးဒုက္ခတွေပြင်းထန်တဲ့ရာသီဥတုဒဏ်တွေကြောင့်ဖြစ်တယ်လို့ဆိုပါရယ်ခင်ဗျာ
။ UAB ကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 16683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဘုံးပေါက်ကွဲလို့အနည်းဆုံး24ဦးဒဏ်ရာရတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဘန်ကောက်မြို့တော်ကစစ်ဆေးရုံတစ်ခုမှာဒီကနေ့ပေါက်ကွဲမှုဖြစ်တာပါ။ဒီကနေ့တနင်္လာနေ့ကထိုင်းနိုင်ငံမှာဆီယနာတိမ့်နဲ့၃နှစ်ပြည့်မြောက်တဲ့နေ့လည်းဖြစ်ပါတယ်။အရက်သားတွေလည်းတက်ရောက်ကူတာနိုင်တဲ့စစ်ဆေးရုံရဲ့မြင်းကြီးထက်ပေါက်ကွဲမှုဖြစ်တဲ့နေရာကတော့ဘက်ထရီတွေနဲ့ဝါယာကြိုးအပိုင်းစာတွေတွေ့ရတယ်လို့ဒုတိယရဲချုပ်ကပြောပါတယ်။ပေါက်ကွဲတဲ့နေရာက2မီတာကနေ3မီတာလောက်ထိကျဲဝင်တယ်လို့လည်းရဲကပြောပါတယ်။ဒဏ်ရာရသူတွေထဲကသုံးဦးကတော့မျက်နှာနဲ့လေပင်းတွေမှာပြင်းပြင်းထန်ထန်ထိထားပြီးအများစုကတော့ဒဏ်ရာအနည်းအချင်းပဲရတာပါလို့အစိုးရပြောခွင့်ရကပြောပါတယ်။ဘသူလက်ချက်ဆိုတာကိုမသိရသေးသလိုဒီပေါက်ကွဲမှုက2014ခုနှစ်ကဒီမိုကရေစီနည်းစာရွေးကောက်ထားတဲ့အစိုးရကိုဖြုတ်ချပြီးဆရာနာတင်ခဲ့မှုနဲ့ဆက်ဆက်နေသလားဆိုတာကိုလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်။
ဂျပန်နိုင်ငံသား6ဦးကိုစုံစမ်းစစ်ဆေးနေတယ်လို့တရုတ်အစိုးရကဒီကနေ့အတည်ပြုပြောဆိုထားတယ်။တရှိုးမှုနဲ့အမျိုးသား6ဦးကိုတရုတ်အာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းခဲ့တာလို့ဂျပန်ဘက်ကသတင်းရေးသားဖော်ပြပြီးတဲ့နောက်မှာတရုတ်အစိုးရကအခုလိုအတည်ပြုတာဖြစ်ပါတယ်။ဂျပန်နိုင်ငံသား6ဦးကိုတရားဝင်လှုပ်ရှားမှုတင်ရရှိထားတယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဟွာချွန်ရင်ကဒီကနေ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောဆိုပေမယ့်အသေးစိတ်ကိုတော့မပြောပါဘူး။ရှန်နောင်းပြည်နယ်ကနေဂျပန်နိုင်ငံသား3ဦးနဲ့ဟိုင်နန်ပြည်နယ်ထဲမှာဂျပန်နိုင်ငံသား3ဦးတို့ကိုလွန်ခဲ့တဲ့မတ်လအတွင်းဖမ်းဆီးခဲ့တာလို့ဂျပန်ချိုတို့သတင်းကဖော်ပြခဲ့တာပါ။ဒီဒေသနှစ်ခုဟာတရုတ်ရေတပ်စခန်းတွေအများစုရှိနေတာဖြစ်ပါတယ်။တရုတ်ပြည်တွင်းဥပဒေတွေကိုချိုးဖောက်မှုနဲ့လွန်ခဲ့တဲ့မတ်လအတွင်းဟိုနန်နဲ့ရှန်နောင်းဒေသမှာဂျပန်နိုင်ငံသား6ဦးကိုဖမ်းဆီးထားကြောင်းတရုတ်ဘက်ကပြောဆိုထားတယ်လို့ဂျပန်အစိုးရအတွင်းဝင်ယိုရှိဟိဒါဆူဂါကဒီကနေ့ပြောရတယ်။ဒါပေမဲ့အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုတာမရှိပါဘူး။
American Birosu and now Levi Pine, Indiana Gan, Nutri Tate, so Yemeni, Dining Vinica, Buenin, the Bian Canama, Dutia Damra, Mike Pence, Mingo, Samabe, Buena Yule, Chama Diajo, Kama, Dringani, Chotwaki, Chavare, Nanganya, Georgiazo, Catholic, Tecto, Ye, Buenin, the Bian Canama, Damara, did you, but Tama, the Dan, Dream, Mingo, Yobo, Pejali, Shiraba. Tabimet Tamara Tone Trango Mapo Town Chile Jamla Rene, Tekdo Win and Rika Lemma Yetu Tauso Keta Bina Maro, Dutia Tamara Pansko Pichakera Pipare, We Stand For Sure Jamla Apweka, Sanapyabu Season Keta Raba, Dutia Tamara Pans Yet Lindu Somet 3 Ye, Queen Yedrigo Atima Mabudari, Indiana Pine Ocho Yemu Pietawin using Gala Drin, Pine Drin Syria Doka Deri, Pianle Nia Chatayego Damipo Jubamu, Now Tamara Trang Ye Shibian Huyamugo.
The greatest show on art look correct. Gavajo second pretty and Nipponti Aliza Chonny Jacob Pio Big Bidden out 3 Pio Big December ago, Sontale Bavi. The Ringling Brothers, ne, Barnum and Billy Second Pujiha, New York Munich, Shiba Mantonze Lamashi, Union Dale Muma, the name Renega Nelson Jim Pobi Tinsalaidawa. Ringling Brother Pueha, Second Puya Diga Pobi Tinsa to PD Barnum Net to Sakuya Zuma Sadin Yerawa, Longere Yazune Dumbeta de Go Pobi Tinsaka Telisanwe, John Martin said to Re Hata Lucian Norine, the Chal Second Puya Dimbia Muri Jang, the Nesati Yazue. I'm pongy internet doing the video gaming machine. I know Ulo Saka moves on for a pioware. Telation we go Nangan Wango Lele B. Pioby Kainaha, Nimba Nisada Pidelo Telation, Queen Santi Kagwe Duriga Pioby, Ned Doja Sana Bialaga B. and now Masaka Puerega Sinego. Longer Natan Sachama, Peshala B. and now Lama Yang Aha, Bubi or Jasin Togerawa. Longer Zanoi Larungale Ringling, Saka Puerga Megan Comney, Fell Entertainment, Saka Puego, Baby Domelo, Piotaware, the name Leniga Nelson Piobit in Saka Timaro, Puego Layo Gishu, the Pieta Digo, Mata Yabido Convijawarekma.
Syria, the Bon Puerin, Nelson Tinsel Tide, Holmes K. I drink an Ijane Chide, Daikan, the Bon Puerine, the Romidazo Winnie, Trukwa, Dwaja, whom Yemen that they regard Piobari. Syrian Nanga and Alpine Hashi, Dimu Hatamra, Pashal, E. Asago, Pilchan, and Yet Dway. Dibo Winnie, Daikan, in Azuri, Echeta, Mu Pine, Nene Chibiro, Dishi Keraba. Muregani, Nelson Trippi, Jade, to Rigo, Tinsan Dwade, Pascaha. Where am you gone? It's an English nigga, Tatuata Vipi. So Yago, Dolan, Nidurin, Druye, Lenetri, Alum, Shizaro, Ulu, Homestead, Ocho, Muga, Trenta, Digo, Piovare. So Yalon to interpret it, Gigi Dago, Yala Mapi, Engineer Drille, Nino Mining at the Chapa, Web, Sirigo, Shinin Jamalo, Ocho, Mu, Baraziga, So Yaba, and Sana, Trentanago, Piovare. Daham Yubia Ditagani, Dudia, Jenyao, a Sula, if you like Totuaza Rapi, Dragging Nesama, she did the bone party, Tinchuk Tari, Ditago, Syria, Suya, Amagan, Jenny, Dolan, the bone party, Bacon, Swat, Truckwa Nayi, Rashaning and Gajawin, some yet bigger beaten now, a Kulu, Truckwa Jarapi body, bigger at Dimpa Dongale, Damaska, she did the bone party, ne, Throya Milazu, when Susu bound the town, I allowed Truckwa, Dwajabi, Piparish.
Direct from Washington.
ဒီနေ့လာနေညဘက်ထိတ်တန့်ရောက်သတင်းတွေကိုမတင်ငင်ထိုင်တဲ့ကိုအောင်တို့ကကြီးညာပေးခဲ့တာပါ မြန်မာနိုင်ငံအခြေစိုက်တိုင်းရင်းသားနဲ့နိုင်ငံအဖွဲ့ကြောင့်လုံခြုံရေးစိုးရိမ်ရလို့မြန်မာဖက်ချောင်းကဒေသခံ၃၀၀လောက်အိန္ဒိယအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဖက်ကိုတင်းရှောင်လာရတဲ့ဒေသခံတွေလုံခြုံရေးအာမခံချက်ရှိဖို့နဲ့နယ်မြေတည်ငြိမ်အေးချမ်းရေးအတွက်တက်ဆိုင်တဲ့ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရဖက်ကအလေးအနက်ထားဆောင်ရွက်ပေးတဲ့နယ်လို့လည်းချင်းပြည်နယ်အရေးလှ
ကလင်းငယ်တွေပါဝင်မြန်မာနိုင်ငံကလာတဲ့လူဦးရေ300,000နီးပါးအိန္ဒိယအိန္ဒိယနိုင်ငံကမီဇိုရမ်ပြည်နယ်ထဲကိုထွက်ပြေးခိုလုံလာကြတယ်ဆိုပြီး The New Indian Express သတင်းဌာနမှာဖော်ပြထားပါတယ်။အိန္ဒိယကာကွယ်ရေးဘက်ကလာတဲ့သတင်းရင်းမြစ်တွေအရလည်းရွာတွေကမြို့သားတွေကိုတော့အာရခန်အာမီတပ်ဖွဲ့ကဖမ်းဆီးထားပြီးကလင်းငယ်တွေနဲ့အမျိုးသမီးတွေပါမေလ19ရက်နေ့ကလေးကမီဇိုရမ်ပြည်နယ်ထဲကိုထွက် ဒီကနေ့မေလ22ရက်နေ့ထုတ်ညူးအိန္ဒိယန်အက်စ်ပရက်သတင်းဌာနကဆိုထားတာပါမီဇိုရန်တောင်ဘက်ချမ်းမှာမြန်မာနိုင်ငံကလူတစုတောက်ကြနေတုန်းကထွက်ပြေးဝင်ရောက်ခဲ့တယ်ဆိုပြီးဒေသခံအာနာပိုင်နေအစည်းအဝေကနေသတင်းချက်လက်တွေရပြီးတဲ့နောက်စစ်စဲမင်းမြတ်မှုတွေလုပ်ဖို့အတွက်ထွက်ပြေးဝင်ရောက်ကြတဲ့ရွာတွေစီကိုအဖွဲ့နှစ်ဖွဲ့ခွဲပြီးဆေးလွတ်ခဲ့တယ်လို့အိန္ဒိယစစ်တပ်ကအ ဆိုရနဲ့အပြစ်ခတ်ရစရေးလက်မှတ်ထိုးထားတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ချင်းမျိုးသားတအူစီအန်အက်ဖ်ကဒေါက်တာရွှေခါကသူတို့အနေနဲ့လေဒီလိုမျိုးဖြစ်နေတဲ့ဒေသခံတွေရဲ့ရေကူညီဖြေရှင်းပေးနိုင်မှုဒီအခြေအနေကိုစုံစမ်းနေစေဖြစ်ပြီးချင်းဒေသခံပြည်သူတွေရဲ့ရေရှည်ဘဝလုံခြုံရေးနဲ့နေဆက်တည်ငြိမ်ရေးကိုအစိုးရနဲ့သက်ဆိုင်ရာတာဝန်ရှိသူတွေ ตัวเราตัวเราเปลี่ยนนาลุยอ่ะอ๋อลงชุ่มยี่อามาคันเชื่อชิมาไปตัวเปลี่ยนนั่นเองมาบ่เนาะอันนี้สัตว์ลงชุ่มยี่อ่ะเราเพื่อตัวเราอยากตัวเนาะลงชุ่มตัวบีบมาเพื่อเลยสระเอเอกาเลอินเดียจอดเทวรอุ่นบีรอดีมันเอาเสียงเราบุกเนาะ
อ๋อยานี่ตายนานแล้วนะไก่หนูจ้าในสัตย์ยาสูเป็นลงฮีลางันลูกบีรอปีเวียนยี่ยี่ยังสังเวียนในใจมาเบ้อคุณลุงเนี่ยเรื่องเสียใจมาหมู่เรนเนี่ยตายแค่หมู่เรนเอาแล้วนะไก่พ่อเรียพันซีหมู่เรนเจ้าเช่นเดียดกันปีดูเรทว่าเบี้ยเดียวชาวเนี่ยจ้าอย่างเรื่องสุดเอพิการอลักขันนั่งจามชิบูโลแต่ในงานลงตายนานเนี่ยยี่ยี่ยังลูกชาวหมู่เรนกูพ่อสาวเนี่ยปีเสวสุสัยดีฟูรังก็มีดีเวดูเล็บเสียเช่นลุงเอ๋กูนุ่งช่างตังก็เปียวบาร์
ကိုမီကြလိမ့်မယ်လို့ကျွန်တော်ထင်ပါတယ်အခုကတော့23ရာစုပြင်လုံကလည်းစတော့မယ်ဆိုတော့ဗာပဲလက်လက်ကင်တွေအကုန်လုံးငင်းချမ်းကြီးရှိဖို့ရေကျွန်တော်တို့ဘာမှမသိတဲ့ပြည်သူတွေကခက်ခဲတွေကြုံနေတယ်ဆိုတော့လေအဒီကဒီငင်းချမ်းကြီးပြဿနာကိုအမြန်ဆုံးဖြေရှင်းပေးဖို့ကျွန်တော်လူထုတယောက်အနေနဲ့တောင်းဆိုချင်ပါတယ်ချင်းပြည်နယ်ပလဝဒေသခံတူဖြစ်တဲ့ဦးအိုက်မောင်ညိုကတော့ဒေသတွင်းမှာတိုင် ကျွန်တော်ပလောင်ဝမ်မြို့နေမှာဟိုကကျတော့မီဇိုရန်ဘက်ကိုသူတို့တာဝန်ရည်အတွက်ဖြတ်ပြေးပြီးတော့မိသားစုလုံးခုံလုံးတာလေးရှိတယ်။တင်းဆောင်လာကြသူတွေဟာချင်းပြည်နယ်ရင်းကယာလီကျေးရွာကကြော်သားတွေဖြစ်ပြီးရခိုင်တမရော်ဘက်ကချင်းချမှုတွေရှိတဲ့အတွက်သူတို့ထွက်ပြေးလာကြတယ်လို့ဆိုပြီးသတင်းကဖော်ပြထားတာပါ။အခုလိုရခိုင်တမရော်ဘက်ကဖမ်းဆီးမှုတွေရှိနေတယ်။နေမီတွင်လုံခြုံရေးအခြေအနေမကောင်းလ
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ဒီနေ့ကိုကြည့်ကြရအောင်ပါလို့ဒီနေ့ကိုကြည့်ကြရအောင်ပါလို့ဒီနေ့ကိုကြည့်ကြရအောင်ပါလို့ဒီနေ့ကိုကြည့်ကြရအောင်ပါလို့ဒီနေ့ကိုကြည့်ကြရအောင်ပါလို့ဒီနေ့ကိုကြည့်ကြရအောင်ပါလို့ဒီနေ့ကိုကြည့်ကြရအောင်ပါလို့ဒီနေ့ကိုကြည့်ကြရအောင်ပါလို့ဒီနေ့ကိုကြည့်ကြရအောင်ပါလို့ဒီနေ့ကိုကြည့်ကြရအောင်ပါလို့ဒီနေ့ကိုကြည့်ကြရအောင်ပါလို့ဒီနေ့ကိုကြည့်ကြရအောင်ပါလို့ဒီနေ
ပင်လုံညီလာခံတက်ရောက်ဖို့အစိုးရကနေဖိတ်ကြားထားတယ်လို့သတင်းတွေထွက်ပေါ်နေပေမဲ့လက်ရှိမြန်မာသမ္မတနဲ့စည်ရေးသိမ်းမှနေတဲ့ PNL ဖွဲ့အနေနဲ့ညီလာခံတက်ရောက်ဖို့ဖိတ်ကြားခြင်းမခံရသလိုကန်တမှုတွေကြောင့်ငင်းချမ်းရေးအတွက်အဟန့်အသားဖြစ်စေတယ်လို့ကြံကြားရေးရရှိပုံမှုတိုင်းကြော်ကပြောပါတယ်။ကမ္ဘာ့ချက်တွေများမဲ့ဆိုလို့မြန်မာနိုင်ငံရဲ့တော့ဒီမှာအချင်းချင်းမဟုတ်ဘူးအလိုလ Yasate Yasu bin Long Yilagango, Tayama Kipi met. Yilaganya Yalago, Lama Yituma, Mohulu, a poor Pio Yisu, who she do, Pumuji singing up your water.
Yilakan the cool, Simba Pidan Yidwa, Yashilame, the body Jabbison, Pido, the body just Sacho, Pidoswa, Chokuama, a cool to their game, I know Sacho, Choma, Tinker, Zagaro, Koko, ascending the city to their down, Tokyan Harakiba.
A two year shammy net, Zema, Lumu like a Murazin and a Yusuni boy, the Chimba Nanchi machine did a job. As he as a point in it at Tayama Tibi, Shamura Guzabu Ninet Tayama Hobulo, Pumuji singing as a pure water.
Another shanty did the 2 years and that they do not say they would rather Mayabi or the Abyomese.
The Ningu name Machimakarang has the Guni be Shamura Nitolay Kanabi, as he as a SSC, Sivigani, the Sumia Chabi Chakarawa. UNSC ကညညရတိုင်းနာလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့အနေနဲ့၂၀ရာစုဒုတိယပင်လုံညီလာခံတိုက်ရေးမတိုက်ရေးနဲ့ပတ်သက်ပြီးတကယ့်ထိုင်းနိုင်ငံချင်းမှညှို့မှာစီဝေးစတင်ကျင်းပနေစေဖြစ်ပြီးညီလာခံတပ်မတ်စွာကိုတော့အဆုံးဖြတ်မပေးရသေးပါဘူး။ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDGCA အနေနဲ့ UNSC နေနဲ့အထူးဖိတ်ကြားခံရသူအနေနဲ့ဒါညီလာခံမှာဆွေးနွေးဆုံးဖြတ်နိုင်ခွင့်မရှိရင်တိုက်ရောက်မှာမဟုတ်ဘူးလို့ဒုတိယဥက္ကဋ္ဌနဟန်တာကနေဖွေဦးအေးကိုပြောဆိုခဲ့ဘူးပါတယ်။ညီလာခံကျင်းပဖို့ရပ်ပိုင်းလောက်သာလိုတော့ပေမဲ့ကချင်းပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းဒေသပတ်မှာမြန်မာတပ်မတော်နဲ့ KIU ကချင်းလွတ်လိုက်ရေးဖွဲ့တအားမလောင်တပ်ဖွဲ့တီအန်အယ်လီတို့နဲ့တိုက်ပွဲတွေဖြစ်ပွားနေစေလဲဖြစ်ပါတယ်။ငြိမ်းချမ်းရေးဆွေးနွေးပွဲကျင်းပနေတဲ့ကာလမှာတိုက်ပွဲတွေရပ်တန့်ဖို့လိုတယ်လို့
UNSC ဒုတိယဥက္ကဋ္ဌနိုင်ဟန်တာကပြောပါတယ်။
မြန်မာအစိုးရအနေနဲ့ညီလာခံတက်ရောက်ဖို့မြောက်ပိုင်းလက်နက်ကန်ဖွဲ့ခုနှစ်ဖွဲ့လုံးကိုဖိတ်ကြားရေးအတွက်တရုတ်အစိုးရကနေကြောင်းဝင်ဆောင်ရွက်နေစေအခြေအနေမှာရှိပါတယ်ခင်ဗျာ။နိုင်ငံအင်တာနက်ပြပို့တော်တာပါအခုတော့တိုက်ပွဲသတင်းဆက်ပါဦးမယ်။ဒုတိယအကြိမ်၂၄ရာစုပင်လုံညီလာခံကျင်းပဖို့ယန်းနေလာချိန်မှာပဲမြောက်ပိုင်းတိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေခက်ဆစ်ဆစ်ဖြစ်
င်းချောင်းနဲ့အစိုးရတပ်တွေကြားရင်ဆိုင်တိုက်ပွဲတွေဖြစ်ခဲ့တာပါ KIA တိုင်းရင်းရှိရာဒေသနာတဝိုက်မှာအစိုးရတပ်တွေတိုးချလာခဲ့ရာကခုခံတိုက်ပွဲတွေဖြစ်လာရတာလို့ KIA ရဲ့ပြည်ညာရေးတာဝန်ခံဘူမူကြီးနော်ဘူးကပြောပါတယ
်နှစ်ဖက်ဒီတိမာတဲ့အနေထားတော့ရှိပါတယ်ဟိုတမတော်ဘက်ကနဲ့ထူလာတဲ့အစ်ကြောင်းတွေလည်းပြန်ပြုတ်တာမရှိသေးတဲ့ခါကျတော့ဟိုကျွန်တော်တို့တက်ကျင်း6တက်ခွဲနေမိဒီမှာတက်မတော်ဘက်ကနဲ့ထူးဝန်လာလို့ခုခံတိုက်ပွဲတွေဖြစ်တယ်တချို့နေရာမှာတော့ရင်ဆိုင်တိုက်ပွဲတွေဖြစ်တယ်လို့ကြားပါတယ
်ရှမ်းပြည်နယ်နမ်ခမ်းနဲ့မန်တုံမြို့နယ်တွေဘက်မှာလည်း TNL တောင်းပလောင်တက်တွေနဲ့အစိုးရတက်တွေဒီရပိုင်းအတွင်းတိုက်ပွဲဖြစ်နေတယ်လို့ TNL တက်ပြောခွင့်ရဖို့ကိုဘူမူတာအိုက်ကျော်ကပြောပါတယ
်ဒီတက်ပွဲဒီမနေ့ကလည်းဒီအနေကြီးရှိတယ်ဒီနေ့လည်းဒီမန္တုမြေနဲ့ထမတော့တိုက်ပွဲဖြစ်တဲ့အတိုင်းကြားရပါတော့။အာမန္တုမြေနဲ့ထမတော့အများစုဖြစ်တယ်။မိုင်းဝီနဲ့မန္တုကြားတခြားရွာတွေနေနေရာတိုင်းလိုလိုအများအားဖြင့်ဖြစ်တော့ပေါ့။မိုင်းဝီကတော့နောက်ခံမြို့နယ်ပေါ့။ကျွန်တော်ကြည့်တော့တိုက်ပွဲကပြင်းထန်မှုတော့များတယ်။ဒီကျွန်တော်နေမြေထမအကုန်လုံးနေရာတိုင်းမှာဒီမြို့မတမတော်ဘက်ကအထူးဖြစ်တဲ့ရောက်နေတယ်။အကုန်လုံးကမိမိကကိုဟာဖြစ်နေတယ်။ဒီမျိုးတွေတော့ဖြစ်နေတဲ့နေသားတွေဖြစ်နေတယ်
။အခုလိုတိုင်းသားဒေသတွေမှာဖြစ်နေတဲ့တိုက်ပွဲကြောင့်27ရာစုပင်လုံးကြီးလာကန်အပေါ်အကျိုးသက်ရောက်မှုတွေရှိလာနိုင်တယ်လို့ဘူမူကြီးနော်ဘူးကသုံးသပ်ပါတယ်
။ကျွန်တော်တို့ဒီနိုင်ငံရေးတွေ့ဆုံဆွေးနွေးပွဲရှိတိုင်းရှိတိုင်းကတော့ကျွန်တော်တို့တိုင်းသားနေပင်ပက်မှာတိုက်ပွဲတွေအမေတန်းဆိုလိုဖြစ်ပါတယ်။ဒါကြောင့်အခုလည်းအဲ့လိုပဲဖြစ်တင်လာလို့ပဲကျွန်တော်တို့ထင်ပါတယ်။ဒါပေမဲ့တိုက်ပွဲတွေဖြစ်လာလို့ရှင်တော့စစ်တီရစုပင်လုံးကြီးလာခံတဲ့မလဲနေနေတော့ထိခိုက်မှုတော့အနောက်အချက်တော့ရှိမယ်လို့ကျွန်တော်ယူဆပါတယ်
ရှမ်းပြည်မြောက်ပိုင်းမှာအစိုးရတပ်ဘက်ကတပ်မ၈၈တပ်မ၃၃စစ်အင်အား2ချထားတာတွေရှိပြီးအဲ့ဒီဒေသနဲ့ဆက်ဆက်နေမိတွေမှာဒါမဲ့ကာလအတွင်းတိုက်ပွဲတွေပိုပြင်းထန်လာမဲ့အလားအလာရှိတယ်လို့ကရင်ပညာရေးတာဝန်ခံဗိုလ်မှူးကြီးနှုတ်ဘူးကပြောပါတယ်တိုက်ပွဲကတော့ဆက်တဲ့ပြင်းထန်လာမယ်လို့ကျွန်တော်အဲ့လိုပဲယူဆပါတယ်ဥမာဒီပလောင်ဒေသမှာလည်းတိုက်ပွဲတွေဆက်တဲ့လို့ကြည့်
ပါတယ်အဲတစ်သက်သေးပါပဲကျွန်တော်တို့ပချင်းကြီးနဲ့လည်းတိုက်ပွဲကတော့ဖြစ်ပေါ်တော့ရှိပါတယ်ဘာလို့ဆိုတော့ဒီပလောင်လေးနဲ့ကျွန်တော်တို့ဒီနေရာသတ်သေးသေးဆိုတော့ပလောင်ဘက်မှာဖြစ်တော့ပချင်းဘက်မှာလည်းဖြစ်နိုင်ပေါ်တော့ရှိပါတယ်ယူဒီဘလျူးအက်စ်ဝါတပ်ဖွဲ့ဦးဆောင်တဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တချို့ကတော့ 28ရာစုပင်လုံးကြီးလာကန်ကိုအထူးဖိတ်ကြားခံရသူတွေဖြစ်တက်ရောက်ဖို့ရှိနေကြမှာပဲကချင်ကိုကနဲ့တောင်ပလောင်ဒေသတွေမှာဒီရပိုင်းအတွင်းတိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပါတယ်ခင်ဗျာကိုညာဝေယောင်ပါရှင်
အခုတော့သူရဦးတင်ဦးရဲ့ကျမရဲ့အချင်းနှစ်ဖက်ဆက်ပါမယ်ဆေးရုံမှာကုတမှုခံယူနေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနာယကသူရဦးတင်ဦးရဲ့ကျမရဲ့ဟာအပြစ်အဝပြန်ကောင်းလာတဲ့အချင်းနှစ်မဟုတ်သေးပေမဲ့ပြန်ပြီးတော့တုံ့ပြန်ဆက်သွယ်နေနိုင်ပြီလို့သူရဦးတင်ဦးကိုတနင်္ဂနွေနေ့ကဆေးရုံမှာတွားကြည့်ခဲ့တဲ့ NLD ပါတီဗဟိုအလုပ်အမှုဆောင်အဖွဲ့ဝင်ဦးဝင်းထ
ကိုကြောတိုင်းကနေပြီးတော့စီပင်အဲ့ဒီတားမှာတွေ့ဆုံမြင်မြန်ထားပါတယ်ဖြစ်ခံစားကတော့ခြေရင်မကောင်းဘူးဒါပေမဲ့ကျွန်တော်သွားတဲ့အချိန်မှာသတိရတယ်အသိရှိတယ်ဒါပေမဲ့ဆောင်းနေပြောစကားကြတော့ဦးနောက်ဘယ်ပိုင်းကနေထိရသွားလို့ညာဘက်လက်နဲ့ညာဘက်ချက်သွားထိတာဆိုတော့ဒီပိုင်းကိုယ်ပိုင်းဒီလိုဖြစ်တာပို့တော့အစ်ဘယ်ဘက်နဲ့ဆိုအစ်ဆိုင်လုပ်ပြီးနေအဲ့လောက်ပြီးတော့သူအသိရှိတယ
ပြေးကြီးကရနာတုတ်တို့မိသားစုတို့ရုပ်ပြေးတယ်ဆိုသူကောင်းကောင်းပြောဆိုတာတော့ကောင်းကောင်းတုံ့ပြန်နေတယ်ဒါဆိုကျွန်တော်သူကအာနာခတ်တယ်အဲ့တော့သူကချင်လဲနဲ့ပြန်တော့အဲ့လိုနော်ငါကတော့ငါနှစ်ယောက်ကဲသူ့ကိုနှုတ်ဆက်သူ့ဖာရုံနှုတ်ဆက်ထည့်ပြီးတော့ပြန်လာတာကျွန်တော်အပိကြတယ်ကျွန်တော်ကပြားမကြီးလဲပြီးတော့ဖိုက်တင်းဆိုကြီးပြီးတော့သူ့အပိကြ
အဲ့တော့ကျွန်တော်ဖေ့စ်ဘွတ်ထဲမှာတွေ့တာပါကျွန်တော်လည်းဟုတ်မဟုတ်မသိဘူးစေယုံမှာသူစားမှာတန်တကားမှာကတ်ထားတာတော်ဆန်းစုကြီးကညွှန်ကြားထားတယ်ဘောက်တင်ကိုအနီးကပ်ဘယ်သူမှလာပြီးတော့မကြည့်ဘဲမပြေဘူးဆိုအဲ့ဒါဟုတ်ပါမပြေဘူးမဟုတ်ဘူးအိုက်စီယူရဲ့သဘောကဘယ်သူမှမဝင်ဘူးအဲ့တော့အပြင်ကလူတွေကပိုးကအထဲမှာသူ့မှာဆိုလို့ဒါဆိုတော့ခေါင်းဆောင်ပြောဆိုလို့ဒီကလာလာကြလာ
Tapi tu orang lu kan dah ni. Tapi aku tu yang luar sambil tu yang luar kong tawa. Elu lo mana ke?
Wah udin aku cemai ya wajin. Wah udin dia tawun ni, tu dia tawun ni belum yang saya jual dengan siapa le?
Tuah orang naga ni, naga suruh sih mian ni. Kalau ibarat muzik fajar je. Kalau boleh bantu aja, nado macam ni, tiada tiada tengah ni. Energi malay dosanya dua jenna, udin macam jenna hari ni. Elu betul betul. Kalau tu sih difisi, macam difisi, jenar tu tua macam tau. Guru selalu, umat baru, tadi ama makanan sih, tu lalu terhane, jenar lalu terhane macam kuah ni. Ibu bapa, orang sih kuah lo, tu sih no, kamyai, iya, oh, pungi kau nak bu. Tapi pungi kau nak lo, jenar di ini di luar padi besar, ujang wenu uhan dah ujang lalu ber, selalu jalan seperti itu, tujuan misi wa.
Okay.
Ujung uye jamai ye cene go uwin tengo go jojo tenga mimian tibya tora wa shen. Vio American tanya digne nyape sabi tolen pinere sisi ne go lain do mida nasale nasa ngaru gani payu na senan ya ware shen.
Vio American tanya digne nyape sabi tolen pinere sisi ne go chau cheng tolen pinere ware. Yamasa no jeng minepain chau na yagani kuna na iti. Lain do mida nasale tongzen nene deze ruma na senan ji. ဒီစီစဉ်ကိုပြန်လဲနားဆင်နိုင်တဲ့အချိန်တွေကတော့မနေ့ရှင်းနိုင်ကနေ 9:00 အထိတကြိမ်နေ့လယ်7:00 နာရီကနေ 6:00 နာရီအထိတကြိမ်ဖြစ်ပါတယ်။ညနေခင်းအစောပိုင်း 6:00 နာရီခွဲကနေ 9:00 အထိစီစဉ်ကိုလိုင်းတို 16:25 နဲ့ 25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း 9:00 နာရီကနေ 10:00 အထိစီစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာသိရှိနိုင်ပါတယ်ခင်ဗျာ
လာညချမ်းမာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့မေလ22ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ25 30နဲ့50တိုကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာပါဒီကနေ့ညပိုင်းဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့အမှုပညာလောကကသတင်းတွေကိုစုစည်းထားတဲ့တက်တန့်ရောင်သတင်းလောအစီအစဉ်တွေကိုနားဆင်ကြမှာပါဒါအပြင်ဒီကနေ့ညဖက်နောက်ထပ်နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့
တနည်းတလန်ပကံပဲပြေးမလို့ဆိုပြီးတောင်းနေမှာဥတီချက်မှနေတော့ကျွန်တော်တို့ယုံကြည်မှုတွေကလည်းအလဟတ်တဲ့ဖြစ်နေမှာပါ။မှန်ကန်တဲ့ယူချင်မှုကလည်းအများကြီးအရေးကြီးပါလေ
။အကွမင်းစော်လင်းကဘာကိုယုံကြည်တယ်လဲဆိုတာကိုသူယုံကြည်ရစီစဉ်မှပြောပြမှာပါ။အခုရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံကလေယာထွက်ကုန်ပစ္စည်းတွေကိုတန်ဖိုးမြင့်အောင်ကုန်ချောအဖြစ်ထုတ်လို့ရောင်းချနိုင်မယ့်နည်းလမ်းတွေကိုအမေရိကန်ပြည်ထောင်စုကရာရောက်စဉ်လေ့လာသိရှိခဲ့ရတယ်လို့ရန်ကုန်တိုင်းတန်လင်းကြောက်တန်းနယ်ကတောင်သူဒေါ်စင်မာကျော်ကပြောပါရယ်။ဒေါ်စင်မာကျော်ဟာအမေရိကန်နိုင်ငံခြားရေးဌာနရဲ့ဖိတ်ကြားချက်အရမြန်မာနိုင်ငံက SME အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းရှင်အဖွဲ့နဲ့မတ်လ31ရက်ကနေဧပြီလ23ရက်နေ့ထိလာရောက်ခဲ့သူလည်းဖြစ်ပါရယ်။ဒေါ်စင်မာကျော်အမေရိကန်နိုင်ငံမှာရောက်ရှိနေစဉ်ကိုဇော်ဝင်းလိုင်ကဆက်သွယ်မေးမြန်းပြီးတော့အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ပြပေးထားပါရယ်ရှင်။
တော်စင်မာကျော်မြန်မာပြည်မှာဘာလုပ်ငန်းညီများလုပ်ခဲ့ပါတယ်လဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်လေယာလုပ်ငန်းနဲ့လေသမားပေါ့နော်လေယာလုပ်ငန်းလုပ်ပါတယ်စံစဘာအယောင်းဝယ်လည်းလုပ်ပါတယ်ရှင
်ဟိုတော်စင်မာကျော်ကဒါဆိုလို့ရှိရင်စိုက်ပျိုးရေးနယ်ပယ်ကလာတယ်လို့ပဲပြောရမှာပေါ့နော
်ဟုတ်ကဲ့စိုက်ပျိုးရေးနယ်ပယ်ကပေါ့စံစဘာလိုင်းရပေါ့ရှင်ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့အခုတော်စင်မာကျော်အနေနဲ့ဒါအခုလိုမျိုးဒီလိုမျိုးပေါ့နော်နိုင်ငံတကာအတွေ့အကြုံတွေပါတယ်ရတာဟာဒါပထမဆုံးအကြိမ်လားခင်ဗျာ
ဟုတ်ကဲ့ပါရှင်ပထမဆုံးအကြိမ်ပါပဲရှင်
อ๋อโอเคเออคือหลูမျိုးซบ้าไซต์เดลูอเมริกันอซูยาอเลขอပြီးတော့တင်နှန်းနေပါပြေးမယ်ဆိုတာဒါဘယ်လိုမှအရင်တော့မဟာဆက်ခဲ့တဲ့သဘောတရားဖြစ်နေတာဟုတ်เนา
ะဟုတ်ကဲ့အဲ့
တော့စိတ်ထဲမှာဘယ်လိုခံစားရလဲအခုဒီနိုင်ငံဟိုအမေရိကအထိရောက်လာပြီးတော့လေ့လာတော့
လိုက်လာတော့သူတို့ရဲ့နည်းပညာတွေသူတို့ရဲ့လုပ်ငန်းတွေကိုလေ့လာရတဲ့အတွက်ကိုပဲပို့ပြီးသူတို့ကိုလည်းကျေးဇူးတင်ပါတယ်ရှင်ကျွန်တော်ဒီလေယာလုပ်ငန်းလုပ်တော့ကသူတို့ဒီUSA ကအကူအညီပူးပေါင်းလုပ်တဲ့ IFDC ပေါ့ IFDC အဖွဲ့အားပေးတဲ့ fertilizer ကို break weight machine ကိုလက်သင့်ခံလိုက်တယ်လက်သင့်ခံလိုက်တော့သူတို့ဆီကနေပြီးနီးပညာရေးနဲ့အဲ့ဒီစိုက်ပျိုးတဲ့ဥစ္စာကိုလည်း MDN နဲ့လေ့လာခဲ့ရတယ်ပေါ့နော်ဟုတ်ကဲ့အဲ့ဒါမြန်မာပြည်မှာသူတို့လိုက်လေ့လာရင်းနဲ့နောက်ကသူတို့ရဲ့ဒီကိုနည်းနည်းကိုဆက်ပြီးလေ့လာနိုင်မလားလို့မေးလို့လေ့လာကြမှာလေဆိုပြီး State Department ကစီစဉ်ပေးလို့လိုက်လာတာပါရှင်
အဲ့တော့သူတို့ချီကစက်တေဟောနိပညာတွေဟိုပေါ့အကူအညီတွေရတယ်ဆိုတော့ဒေါ်စင်မာကျော်တို့မြန်မာပြည်မှာအရင်ကဆိုက်ခဲ့တဲ့ပုံစံနဲ့အခုသူတို့ချီကအကူအညီတွေရပြီးတော့မှဖြစ်လာတဲ့ဟိုအရလတ်ပေါ့နော်ဆိုက်ဟိုတစ်ပါးဆိုက်တဲ့ရလတ်ကဘာတွေများကွာခြားမှုရှိလဲ
ကွာခြားဘလို့ကွာခြားလဲဆိုတော့ good fertilizer တွေကိုတုံးတဲ့နေရာမှာကွာ short ချလာနိုင်တယ်ပေါ့နော်သူတို့လည်းဒီ project အတွက်ကိုထပ်ထပ်ပြီးတော့ခုပထမသူတို့ဒီရန်ကုန်မှာစရတယ်ရှင်ခုရန်ကုန်နောက်နှစ်တိတိုးတဲ့ဘကိုးအရာရီတိုင်းကိုရှမ်းပြည်ကရာတီကိုသူတို့ဆက်ပြီးတော့ဒီပညာတွေကိုဖြန့်ဖြူးနေပါတယ်ရှင်။ပို့ပြီးတော့လည်းဒီအုံကြတဲ့ဒါပေမဲ့ကိုယ်စီမှာကလှုပ်သားရှာပါမှုအတွက်ကိုတော့နည်းနည်းအခက်အခဲရှိရရှင
်။ဟုတ်ကဲ့။
အဲ့ဒီအတွက်ကိုလည်းသူတို့ကဖြည့်ရှင်းပေးဖို့အတွက်ကိုစက်တွေကိုပေါ့နော်။ဟိုဘလို့စက်တွေနဲ့တုံးဖို့အတွက်ကိုလည်းသူတို့လည်းလုပ်နေပါတယ်ရှင်
။လှုပ်သားရှာပါမှုဆိုတာကစက်တွေကိုသူတို့ရှိရစက်တွေကိုမကင်နိုင်တာလားဒါမှမဟုတ်လေဟိုပေါ့စင်းငါလိုမျိုးလှုပ်သားကိုပြောတာလားဘာလို့လဲဟုတ်ကဲ့
စင်းငါလိုမျိုးလှုပ်သားကိုရှင
်အဲ့တော့ဆိုတော့ကျွန်တော်သိကျင်တဲ့ဥစ္စာကဒ
ီ
ဒေါ်စင်မာကျော်အခုသူတို့ရှိရအကူအညီရပြီးတော့မှ ਨੇ အရင်တုန်းကကိုနီကိုဟန်နဲ့ကိုနော်မြန်မာနီးမြန်မာဟာနဲ့ဆိုက်လာခဲ့တဲ့ပုံစံနဲ့ဆိုဒေါ်စင်မာကျော်ပြောတာကတော့ဓာမီဩဇာမြေဩဇာတုံးဥစ္စာ
မြေဩဇာ
ရောလာတယ်ပေါ့
ဟုတ်ကဲ့မျိုးစာထဲတဲ့ဥစ္စာကိုပဲသူကနိပညာပေးသေးတာရှင
်။ကျန်
တဲ့ဒီ site စနစ်ကိုတော့ဟိုကိုစီယာအတိုင်းကိုပဲသူက site ခိုင်းတာ
။ဆိုလိုချင်တာကသူတို့ကမျိုးစာများများတုံးခြင်းအပြင်
လူတွေအတွက်အနေရများသလိုတစ်ဖက်မှာဟိုတောင်သူတွေစိုက်တဲ့တောင်သူတွေအတွက်လည်းငွေကြေးအကုန်ကြများတယ်ဟုတ်ကဲ့ရှင်အဲ့ဒီအတွက်ကြောင့်အလိုလိုခိုင်းတာလားအဓိကရွေချက်ကဘာလို့ပြောလဲသူတို့ဒီတဘာဝပတ်ဝန်းကျင်ပျက်စီးမှုကိုထိန်းသိမ်းဖို့ရေမြေစီလာပျက်စီးမှုတွေကိုထိန်းသိမ်းဖို့ရေမြေဥစားကိုဒီလောက်ကလေးပဲတော့ဒီတရားဒီဘောနွေနေချင်းနေရာဒီမိုးရဒီမတီးလောက်ကလေးပမာဏလေးသုံးယုံနဲ့ဒီစ ဒီကအဖြူကိုပဲအလုံးလုပ်ပြီးတော့ဟိုဒီအနာဂရမ်ပေါ်ယူဒီပီနီးနဲ့ထည့်ခိုင်းလိုက်တာရှင်၄ဘင်ကြားပေါ့ကျမတို့ရှစ်ခုကွန်ပါတန်ဆိုင်ပညာတန်ကြားနဲ့စိုက်တယ်ရှစ်လက်မပတ်လဲကြားမှာတလုံးမြုပ်တယ်၄ဘင်ကြားတလုံးပေါ့ရှင်အဲ့လိုနီးပညာကိုသုံးတာပါရှင်အဲ့တော့အရင်ကတော့ကျွန်တော်တို့မြန်မာပြည်မှာတရားသလောက်ဆိုရင်
တောင်သူတွေကအဲ့ဒီစပါးဆက်ပြီးဆိုရင်ဓာမီဩဇာလက်နဲ့လိုက်ချမ်းတယ်အခုအဲ့ဒီမဟုတ်တော့သူကမြေကြီးထဲမှာမြုပ်တယ်မြေကြီးထဲမှာဟိုဒီအလုံးကိုမြုပ်ထားလိုက်ချင်းအပြင်သူရဲ့အငွေးပြန်မှုလည်းမရှိတော့ဘူးဒီမြေရောစာရဲ့ဆုံးရှုံးမှုပေါ့ဆုံးရှုံးမှုကလည်းရောသွားတယ်အပင်နေရာလည်းအဲ့ဒီကမြေဩဇာကိုတစိမ့်စိမ့်စားနေရတယ်ပေါ့သူစင်စက်မပြန်နောက်ပြရလည်းဒီရာသီတရားလုံးမှာအဲ့
ဒီပညာပေးတဲ့သူတေသနာတွေလောက်တယ်ဒါပေမဲ့ who can look at you through a block when you're baby look at you down to the bottom of my moody abona through a conja can be or any of sorry go to the kuma who 10 kg a lady in a down to the left it don't say night on those of you let's be pay baby don't kind and now we do also don't go to go below korea in the donors and korea you have been moving violation
ဘယ်နှခုနှစ်လောက်ကစပြီးတော့ဒီနိပညာအသုံးပြုတယ်လဲသူတို့နိပညာအသုံးပြီးတော့မှအထွက်ပို့တိုးတာလာသလားဘာတွေများတတိထားမိလဲအထွက်နှုံးနဲ့ရှင်လာရင်အထွက်နှုံးကတော့ကိုရာသီဥရုဒီဂယုဆိုင်မှုပေါ်တော့မူတည်တယ်ဒီပုံမှန်ပဲဒါပေမဲ့ဒီမြေဩဇာသက်ယူစရိတ်တွေရောကြသွားတယ်မြေဩဇာထည့်ရတာရောကြသွားတဲ့အတွက်ကိုစရိတ်တွေကရောကြသွားတယ်ပေါ့ဒါပြီးဒီပုံမှန်အပင်အားလဲစသုံးမှုကလဲ
အမြဲတမ်းသူစားနေရတယ်ဘလို့အတက်လောက်ကိုသူကသူတစိမ့်စိမ့်နဲ့စားနေဟုတ်ကဲ့အဲ့တော့ဒီကနေပြီးတော့ဒီအခုလာပြီးတော့အစိုးရပြောပြနေတဲ့ဟာတွေကိုဟိုကိုနဲ့ဟာဆက်မှုရှိသလားဘလို့သဘောရတယ်အခုအမေရိကန်မှာလာပြီးသင်တန်းတက်ရတဲ့အနေထားရောဘလို့မြင်မိတော့ဟုတ်ကဲ့ရှင်သူတို့ကလည်းအရင်ဖွင့်ပြပြီးနေတဲ့အတွက်ကိုကိုနဲ့ကတော့ချက်ချင်းတော့အဝင်ဝင်ကြတော့မြို့ဒါပေမဲ့စွမ်းရင် business အဲ့ဒီအတွက်ကိုဘလို့လုပ်ငန်းနေချမယ်ဘလို့ပုံစံနေစပြီးလုပ်ငန်းကိုအကောင့်ထဲပို့ရမယ်ဆိုတဲ့အတွက်ကိုတော့ဟိုတော်တော်လေးလေ့လာမိပါတယ်။နောက်ပြီးတော့ကျွန်တော်တို့အရင်ဆန်စပါးထုတ်ကုန်ဆိုလို့ရှိရင်ဒီကြည်ရင်းမှာပဲဒီတိုင်းနဲ့ကိုကုန်ကြမ်းဖြစ်နေပဲရောင်းရတယ်။ဟိုပေါ့အလွန်ဆုံးသူတို့ပိတ်ဆို့ထားတဲ့ကိုဒီတရုတ်ပြည်နယ်စပ်ကိုဘော်ဒါထိုင်းနယ်ပဲသွားပြီးတော့ဟ ဒီနေ့ညအစာပေါ့ဒီနေ့ဇေကွက်တွေကိုဘယ်လိုကုန်းကြောတိထုတ်လိုက်ခြင်းဈေးနှုန်းကဘယ်လောက်ထိမြင့်တက်လာမယ်ဆိုတဲ့ဥစ္စာတွေဒီကိုလေ့လာရပါတယ်။
Well, Myanmar has many great products and services that are very attractive to the United States.
The possibility of a great transformation is in sight for our country. An important step that will take us nearer to a truly
revolutionary. မနေ့ပိုင်းကိုဈေးပိုးရအောင်စား
မြန်မာနဲ့နိုင်ငံတကာငွေရေးကြီးရေးဈေးကွက်အလုတ်ကိုင်းနဲ့အခွင့်အလမ်းပါဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းကြံပြီးနားဆင်နိုင်ပါတယ်ခင်ဗျာ
ပြည်ဝင်မြန်မာပိုင်းကလည်းတင်းလာနေညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့တင်းပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့ blogger ပြောသမျှအစီအစဉ်ရဲ့အလဲပါ။နိုင်ငံပေါင်း150လောက်မှာလက်တလော WannaCry Cyber တက်ကခံရမှုရဲ့နောက်ကွဲကဘာတွေလဲ။တကယ်လို့တက်ကခံရရင်ဘာလို့တင်းတယ်လဲ။နောက်ထပ်ဘယ်လို Cyber အန္တရာယ်ရှိနေတယ်လဲဆိုတာကိုမဆုမြတ်မွန်က blogger ပြောသမျှအစီအစဉ်မှာတင်ပြထားပါရရှင်။ကွန်ပျူတာရီကိုအွန်လိုင်းပေါ်မှာအပိုင်းစီးပြီးတော့ပြန်မငွေတောင်းတယ်လေ WannaCry Cyber တိုက်ခိုက်မှုမြန်မာနိုင်ငံမှာခံရတယ်လို့ခုချိန်ထိမကြားသေးဘူးနော်ကိုသားညုံ
ကျွန်တော်သိတော့မရှိသေးဘူးဗျဒီမြန်မာနိုင်ငံကွန်ပျူတာပညာရှင်များအသင်းကတော့ဘယ်လိုမျိုးကြိုတင်ကာကွယ်တင့်နေဆိုတဲ့သတိပေးကြံပြုချက်ထုတ်ထားတာတော့တွေ့ရမှာစိမ့်မမွေ
တော်သေးတာပေါ့ရှင်နိုင်ငံပေါင်း150လောက်ကကွန်ပျူတာအလုံးပေါင်းသိမ်းနဲ့ချီတိုက်ခိုက်ခံခဲ့ရတယ်အခုတစ်ခေါက် Cyber တိုက်ခိုက်မှုဟာအချိန်လိုအတွင်းမှာပြန့်နှံ့မှုအများဆုံးတိုက်ခိုက်မှုလို့ကြွမ်းကျင်သူတွေကမှတ်တမ်းတင်ထားကြတာရှင
် Cyber လုံခြုံရေးတာဝန်ရှိသူတွေကတော့ဒီတိုက်ခိုက်မှုဘယ်သူလုပ်တယ်လဲဆိုတာကိုလေ့လာစုံစမ်းနေကြပြီလေမြောက်ကိုရီးယားနဲ့ဆက်ဆက်နိုင်တယ်လို့တချို့ကြွမ်းကျင်သူတွေကသုံးသပ်နေကြပြီမဲ့ဒီဟုတ်မဟုတ်ဆိုတာကိုတော့အတိအကျဘယ်သူမှမပြောနိုင်သေးဘူးမဟုတ်လားဗျ
ထပ်အပ်ပြောနိုင်ဖို့တော့မလွယ်သေးဘူးအချိန်လဲကြာနိုင်တယ်လို့အားလုံးကပြောကြတာပဲမြောက်ကိုရီးယားကဖြစ်နိုင်တယ်လို့ပြောကြတာကလည်းအခုတိုက်ခိုက်တဲ့ WannaCry ဆိုတဲ့ဒီပြန်မေးငွေတောင်းတဲ့ ransomware အစောပိုင်း version တွေထဲမှာပါတဲ့ program code တွေကမြောက်ကိုရီးယားအစိုးရရဲ့ hacker အဖွဲ့လို့ယုံကြည်ထားတဲ့ Lazarus Group သုံးတဲ့ program code တွေနဲ့သွားဆင်တူနေတာကိုတွေ့ရလို့လေအဲ့ဒါကိုအရင်ဆုံးသွားတွေ့တဲ့ Google company ကသူတည်သည် Neil Mehta ကtweet လုပ်လိုက်တော့ cyber လုံခြုံရေးကျွမ်းကျင်သူတွေကတဲလွန်စာလိုက်ကြတာကွန်ပျူတာနဲ့ internet လုံခြုံရေးကိုအထူးကလုပ်နေတဲ့ Symantec နဲ့ Kaspersky ကုမ္ပဏီတို့ကကျွမ်းကျင်သူတွေကလည်းအလားတူတွားတွေ့ကြတယ
် Lazarus Group ဆိုတာဒီ Sony ကုမ္ပဏီကို2014ခုနှစ်တုန်းကတိုက်ခိုက်တဲ့ hacker အဖွဲ့မဟုတ်လားဗျမြောက်ကိုရီးယားခေါင်းဆောင် Kim Jong-un ကိုရှောင်ထားတဲ့ဒီ interview ဆိုတဲ့ရုပ်ရှင်ကို Sony ရုပ်ရှင်ကမပြအောင်လို့တိုက်ခိုက်ခဲ့တာလीအဲ့ဒီတုန်းကသူတို့သုံးခဲ့တဲ့ Contour B ဆိုတဲ့ Trojan Virus တွေကကုတ်တွေကအခုတိုက်နေတဲ့ WannaCry အစောပိုင်း version နဲ့မှတွေ့ရတဲ့ကုတ်တွေနဲ့သွားတူနေတယ်။ဒါပေမဲ့ခုလို Cyber တိုက်ခိုက်မှုလုပ်နေတဲ့ Hacker တွေကတယောက်ရဲ့ Program ကုတ်တွေကိုတယောက်ကကူးယူခိုးခြားလေးရှိတာမလို့အခုလည်းကူးခြားထားတာဖြစ်နိုင်တယ်လို့ကြွမ်းကျင်သူတချို့ကထောက်ပြနေကြတယ်ဗျ။
နိုင်ငံပေါင်းရာကျော်ကအများပြည်သူဝန်ဆောင်မှုလုပ်ငန်းကြီးတွေကုမ္ပဏီကြီးတွေတိုက်ခိုက်ခံခဲ့ရတဲ့အခု WannaCry ransomware နဲ့တိုက်ခိုက်မှုကတော့တော်တော်ပြင်းထန်သွားတယ်လို့ပြောရမယ်။မေလ12ရက်နေ့တောက်ချာနေ့မှာစခဲ့ပြီးတော့3ရက်လောက်ကြာမှအချိန်လျော့သွားပြီမဲ့အာရှ၊ဩစတြေးလျ၊ဥရောပ၊အာဖရိကနဲ့အမေရိကနိုင်ငံတော်တော်များများမှာတိုက်ခိုက်ခံခဲ့ရတဲ့ရှင်ransomware ကကွန်ပျူတာတွေကရှိသမျှအချက်အလက်ဖိုင်တွေကိုဖွင့်မြအောင်လို့ encrypt လုပ်လိုက်တာပြန်ပေးငွေဒေါ်လာ300ဖို့ bitcoin online ငွေကြေးနဲ့ပြီးတော့မှကွန်ပျူတာပြန်သုံးလို့ရမယ့် decryption key ကိုပေးတာ
အဲ့လိုမျိုးတိုက်ခိုက်ခံကြရတဲ့အဓိကအကြောင်းကတော့ PC ကွန်ပျူတာအများစုလဲပတ်နေတဲ့ Microsoft ရဲ့ Windows Operating System ကြောင့်ပဲဗျပြောရမယ်ဆိုရင်တော့ Windows စနစ်တွေမှာရှိနေတဲ့လုံခြုံရေး hardware တွေကိုခွင့်ကောင်းယူပြီးတော့ကွန်ပျူတာတွေကိုထောက်လှမ်းနိုင်အောင်လို့ American ထောက်လှမ်းရေးဌာနတစ်ခုဖြစ်တဲ့ NSC ကInternet Blue လို့နာမည်ပေးထားတဲ့ hacking tool တွေထွင်ထားတယ်။အခု WannaCry မှာအဲ့ဒီ tool တွေကိုလည်းသုံးထားတယ်။ဒါကြောင့်မလို့တချို့က NSC ကိုအပြစ်တင်လို့ပဲတချို့ကလည်း Microsoft ကုမ္ပဏီကိုပြစ်တင်ကြတယ်။ဒါပေမဲ့လည်းကြွမ်းကျင်သူတွေကတော့ဘာလို့ကြောင့်လဲဆိုတာလွယ်လွယ်လည်းညှို့ထုတ်ဖို့မဖြစ်နိုင်ဘူးလို့ပြောကြပါရယ်
။ Microsoft ကဒီ software ရဲ့လုံခြုံရေး hardware အတွက်လုံခြုံရေးအဆင့်တိုးထားတဲ့ software အစ်စ်တွေကိုထုတ်ပေးပြီးသားအဲ့ဒါကိုအရေးတူလို့ update မလုပ်ကြလို့အခုလိုမျိုးတိုက်ခိုက်မှုဟာဒီကြကြပြင်းပြင်းဖြစ်သွားတာလို့ data လုံခြုံရေးကုမ္ပဏီတစ်ခုဖြစ်တဲ့ Redlock ရဲ့ CEO Varun Badwa ကအခုလိုပြောပါတယ်
။ Microsoft released a patch for this in on March 14th and really it seems like unfortunately a lot of the organization
ရဲ့ hardware တွေလုံခြုံအောင် Microsoft ကမလ14ရက်နေ့တုန်းကပဲ software update တစ်ခုကိုထုတ်ခဲ့ပါတယ်။ဒါပေမဲ့လုပ်ငန်းတော်တော်များများကဒါကိုသိပ်လေးမထားပဲသူတို့ရဲ့ computer စနစ်တွေလုံခြုံအောင် update မလုပ်ခဲ့ကြပါဘူး။ဒါကြောင့်အခုလိုအကြီးအကျယ်တိုက်ခိုက်မှုတွေခံရတာပါ။ဝန်ထမ်းတရားရုံးကဒီ malware ပါတဲ့ email တစ်ခုကိုဖြန့်ချိမိလိုက်တာနဲ့သူ့ကွန်ပျူတာကနေလုပ်ငန်းခွင်တစ်ခုလုံးမှာချိတ်ဆက်ထားတဲ့ကွန်ပျူတာတွေအားလုံးကိုပြန်သွားပြီးဝန်ထမ်းထောင်ချီရဲ့ကွန်ပျူတာတွေကိုထိခိုက်နေမှာလေ
။ပြောမယ်ဆိုရင်တော့ WannaCry ကကွန်ပျူတာတွေကိုပြန်ပြီးဆွဲတဲ့ cyber တိုက်ခိုက်မှုပဲဗျ။တကယ်လို့တိုက်ခိုက်ခံရမယ်ဆိုရင်ဘယ်လိုလုပ်တင်လဲဆိုတာကို cyber လုံခြုံရေးကြွမ်းကျင်သူ George Flynn Blue ကရှင်းပြထားပါတယ်။
It your computer is compromised, you really have two choices. If you have a good backup and you're comfortable restoring from that, then you
can just... If your computer is compromised, you really have two choices. If you have a good backup and you're comfortable restoring from that, then you can just... If your computer is compromised, you really have two choices. If you have a good backup and you're comfortable restoring from that, then you can just... If your computer is compromised, you really have two choices. If you have a good backup and you're comfortable restoring from that, then you can just... If your computer is compromised, you really have two choices.computer တွေကဖိုင်တွေကိုလည်းပြန်လိုချင်တယ်ဆိုရင်တော့သူတို့တောင်းသလိုပြန်မင်းငွေပေးလိုက်ဖို့ပဲရှိပါတယ်မဟုတ်ရင်အချက်လက်တွေအားလုံးဖျက်ဆီးခံရပါလိမ့်မယ
် smartphone ပဲဖြစ်ဖြစ် tablet computer ပဲဖြစ်ဖြစ် desktop computer ပဲဖြစ်ဖြစ် software ဓာတ်တွေရှိလာရင်ချက်ချင်း update လုပ်တင်တယ်ဆိုတာ d blogger အစီအစဉ်မှာမကြာခဏပြောပါတယ်အကြောင်းကတော့အခုလိုမျိုးလုံခြုံရေးပြဿနာတွေကိုရှောင်နိုင်အောင်ပါ data လုံခြုံရေးဆိုင်ရာကျွမ်းကျင်သူ Varun Badwa ကလည်းဒါကိုပဲအလေးထားပြီးတော့အကြံပေးပါတယ်
Organizations as well as end users really need to pay attention to keeping their systems up to date when your service providers are providing you patches you've got to make sure you're on top of that but as
computer snip update ဖြစ်နေအောင်လုပ်ငန်းအဖွဲ့အစည်းတွေမှာအင်တာနက်သုံးကြသူတိုင်းတကယ်ကိုသတိထားသင့်ပါတယ်တကယ်လို့အင်တာနက်ဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေကဟာဒ်ဝဲတွေရှိလို့လုံခြုံအောင် software update ပေးတယ်ဆိုရင်တည်တည်ချာချာ upgrade လုပ်သင့်ပါတယ်ဒါပေမဲ့လေဥရောပတွေမကအာရှနဲ့အမေရိကတိုက်တွေမှာမြန်လုံးမြင့်အင်တာနက်ဆက်သွယ်ရေးဝန်ဆောင်မှုပေးနေတဲ့တယ်လီဖိုနီကာလိုလုပ်ငန်းကြီးတောင်အခုလိုတိုက်ခိုက်ခံရတယ်ဆိုတော့တိုက်ခိုက်ခံရပြီဆိုတာကိုချက်ချင်းသိတားဆီးနိုင်မဲ့စောင့်ကြည့်ဆောင်ရွက်မှုတွေလုပ်ဖို့လိုလာပါတယ်ဝန်ထမ်းတွေကလည်းအန်ရရှိတဲ့ website link တွေကိုဖွင့်မကြည့်မိအောင်အသိပညာပေးမှုတွေလုပ်ဖို့လိုပါတယ
်အခုတိုက်ခိုက်တဲ့ WannaCry ransomware program ထဲမှာတိုက်ခိုက်မှုဆက်မပြတ်အောင်လုပ်ထားတဲ့ kill switch ပါနေတယ်အဲ့ဒါကို bridging ကအသက်22နှစ်ပဲရှိသေးတဲ့လူငယ်တယောက်ကသွားတွေ့ပြီးတော့တားလိုက်နိုင်လို့ cyber တက်ခိုက်မှုကိုထိန်းလိုက်နိုင်တာမှဆွမျက်မွေ
ဒါပေမဲ့လည်းစိတ်အိမ်နေတဲ့အုံကိုသားညုံရေးအမေရိကန်အမျိုးသားလုံခြုံရေးဌာန NSA ရဲ့ cyber ထောင်လိုင်းရေးနည်းတွေကိုခိုးယူပြီးတော့ online ပေါ်မှာဖြန့်ခဲ့တဲ့ shadow brokers ဆိုတဲ့ hack အဖွဲ့ဟာကမ္ဘာမှာအသုံးများတဲ့ computer တွေ smartphone တွေ software တွေရဲ့လုံခြုံရေးကုတ်တွေကို hack လုပ်နိုင်အောင်လို့ဂျူလာကနေစပြီးတော့တလားကိုတစ်ခုဖြန့်သွားမယ်လို့ချိန်ချောက်ထားတဲ့ရှင်ဒါရင်မကဘူးနိုင်ငံတကာမှာငွေချေးအပြောင်းအရွှေ့လုပ်တဲ့ Swift စနစ်သုံးတဲ့ဘဏ်လုပ်ငန်းတွေရဲ့အချက်အလက်တွေတခါဒီတရုတ်ရုရှားမြောက်ကိုရီးယားနဲ့အီရန်နိုင်ငံတွေကနျူကလ িয়ার နဲ့မစ်ဆိုင်းဒုံးအစီအစဉ်တွေကိုလည်းဖောက်ချမယ်လို့သူတို့ရဲ့ blog post မှာပြောထားသေးတယ်ဂျွန်လာကြလို့ရှင်အသေးစိတ်သိရမယ်လို့ဆိုထားတော့ကိုယ့်ဘက်ကအတက်နိုင်ဆုံးလုံခြုံအောင်လုပ်ထားဖို့လိုလာပြီဆိုတာကိုပဲထပ်ပြီးတော့သတိပေးချင်ပါတယ်ရှင်
မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာပါအခုတော့သတင်းပတ်စင်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ရဲ့အလဲပါအနုပညာလောကကသတင်းတူတူတထွားတွေကိုမှအေးတနာကျော်ကစူးစီးတင်ဆက်ထားပါရရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန်ရောင်သတင်းလောက်မှာတော့ကမ္ဘာနိုင်ငံကြီးကိုအမြဲတမ်းစိတ်ဝင်စားတဲ့ YouTube အဖွဲ့သူတို့ဖြော်ပြရေးခီးစဉ်အစမှာဗားရီပြောသွားပါတယ်ပြီးတော့မကြခင်ရုံတင်မဲ့ Barry of the Caribbean ဇာတ်ကားတဲ့ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ်အမေရိကန်အလဲပိုင်းရဲ့တင်ဂီတာရှုခင်းပုံတွေပြနေတဲ့ပိတ်ကားနောက်ခံထားပြီးတော့Irish rock အဖွဲ့ YouTube ဟာသူ့ရဲ့ Joshua Tree ဖြော်ပြရေးခီးစဉ်ကိုမေလ14ရက်နေ့မှာစတင်တော့အမေရိကန်ရဲ့နိုင်ငံရေးအခင်းအကျင်းတစ်ခုပါပါလေးစောင့်ချိန်သွားပါတယ်။ဒီဘက်တော့တခြင်းတွေဖြစ်တဲ့ With or Without You ပြီးတော့ I Still Haven't Found What I'm Looking For တခြင်းတို့ပါတဲ့ဒေတာပြားဖြစ်ပြီးတော့ YouTube အဖွဲ့ဆက်ပြီးတော့ပေါက်ခဲ့တဲ့1982ခုနှစ်ကဒေတာပြား Joshua Tree ဒေတာပြားကိုပြန်ပြောင်းအောင်ပြီးတော့ခုဖြော်ပြရေးခီးစဉ်ကိုသူတို့လုပ်ခဲ့တာပါ။မဲဆွေစီယုံရေးကာလာတော့ကသူ့ကိုအကြီးအကျယ်တိုက်ခိုက်ထားတဲ့လက်ရှိအမေရိကန်သမ္မတ Donald Trump ကိုဓာတ်ရိုက်ရင်ညွှန်းပြောဆိုတာမျိုးမလုပ်ဖက်နဲ့ YouTube ရဲ့ပင်တိုင်ဆိုတော့ဘိုနိုကတနေ့တမျိုးမရိုးရအောင်ဖြစ်နေတဲ့နိုင်ငံရေးအဖြစ်ပြက်အခြေအနေတွေကိုပြောသွားခဲ့ပါတယ်။သူကသူ့ရဲ့ပရိသတ်တွေကိုပျော်လေးချက်တွေကုံဆုံးပြီလို့ခင်ဗျားတို့ထင်နိုင်ပါတယ်။ဒါပေမဲ့တကယ်တမ်းဖြစ်နိုင်တာကလန်နိုးကိုအချိန်တန်ပြီလို့အိမ်မကကိုကိုနှိုးပြောနေတာမျိုးဖြစ်လိမ့်မယ်လို့ပြောသွားခဲ့ပြီးတော့အဲ့လိုပြောနေတဲ့အချိန်မှာပဲသူ့ရဲ့နောက်ကပိတ်ကြားပေါ်မှာတော့နိုင်ငံသားအခွင့်အရေးချိုးဖောက်ခဲ့တဲ့ပုံကိုယ်ကြီးဖြစ်တဲ့ Martin Luther King ရဲ့ Pride မြင့်မြတ်မှုဆိုတဲ့စလုံးကိုပိတ်ကြားပေါ်မှာပြထားပါတယ်။ပြီးတော့ရောင်လွှင့်နေတဲ့ American Alan Shee က Model ရဲ့ပုံတမျှတစ်ခေါက်ကန္နာရကွင်းပြင်ကျကြီးရဲ့ပုံရိပ်တွေကိုကြားသားခဲ့ပါတယ်။ We those that you We those without you ဒါပြင် Syria စစ်ပွဲကြောင့်ပြိုပြက်ကျနေတဲ့အနေထားရုံမြင်ကွင်းအခုကြီးတောင်းခံနေတဲ့ခလီမလေးရဲ့တနားစပွဲပုံရိပ်ဒါတွေကိုတွေ့ရပါတယ်YouTube ရဲ့ Joshua Tree ဖြောပြေးရေးခီးစဉ်မှာပွဲစဉ်ပေါင်း33ပွဲဖြောပြေးမှာဖြစ်ပြီးတော့လူပေါင်း 13.8 တန်းလာပြီးတော့အားပေးဖို့လက်မှတ်တွေဝယ်ယူထားပြီးဖြစ်ပါတယ် YouTube ရဲ့ဒီဖြောပြေးရေးပွဲစဉ်ဟာ American ပြည်အောင်စုမှာဒီနှစ်နွေရာသီအတွက်အယောင်ရာဆုံးဂီတဖြောပြေးပွဲဖြစ်ပြီးတော့လက်မှတ်အရောင်ချတဲ့ Step Up ကုမ္ပဏီရဲ့အပြောအရသူ့ရဲ့ပွဲတော်တော်များများလက်မှတ်တွေအယောင်ပြတ်သွားပြီလို့ဆိုပါတယ်ရှင်Walt Disney Studio ရုပ်ရှင်ထုတ်လုပ်ရေးကနောက်ဆုံးရိုက်ကူးထုတ်လုပ်လိုက်တဲ့ Pirates of the Caribbean ရုပ်ရှင်အဖွဲ့သားတွေကိုပြည်သစ်နိုင်ငံပါရီမြို့တော်မှာရှိတဲ့ Disneyland ပန်းခြံကြီးကကော်ကြောင်းနေနဲ့ကြိုဆိုခဲ့ပါတယ်။ပါရီ Disneyland ရဲ့အထင်အရဖြစ်တဲ့အိပ်ဖြော်နေတဲ့မင်းသမီးလေး Sleeping Beauty ရဲလိုက်ရှင်မှာတင်ဆက်တဲ့ပင်လယ်ဓားများဇက်ကိုကြည့်ဖို့အပြင် Pirates of the Caribbean ရုပ်ရှင်တွေက Hollywood အကျော်မော်တွေဖြစ်တဲ့ Johnny Depp, Orlando Bloom, Javier Bardem တို့ကိုတွေ့ရဖို့အတွက်ပရိသတ်တွေအများကြီးစောင့်နေခဲ့ကြပါတယ်။သူတို့ရောက်လာမယ်ဆိုတာကြိုလဲပြောမထားတာကြောင့်ပရိသတ်တော်တော်များများအားတသင့်ဖြစ်ခဲ့ရပါတယ်။ Pirates of the Caribbean Dead Man Tell No Tales ရုပ်ရှင်ဇာတ်ကားတစ်ခုတော့ American ပြည်အောင်စုမှာမေလ26ရက်နေ့မှာစတင်ရုံတင်မှာဖြစ်ပြီးတော့ဥရောပမှာတော့24ရက်နေ့မှာစတင်ကျသွားပါမယ်ရှင
အနုပညာလောကကတည်င်းတူတူထွားတွေကိုမအီတနာကျော်ကစူးစီးတင်ပြသွားတာပါရှင်။အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်ရဲ့အလဲပါ။ခုတစ်ပတ်မှာတော့ရဲမွန်မျိုးကကိုမင်းစော်လင်းသူ့ရဲ့ယုံကြည်ရာကိုနားဆင်ရပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ထားပါရရှင်။
လူသားတွေမှာကိုယ်စီရုပ်ရည်ချက်တွေရှိကြပါတယ်မတူညီတဲ့ခံစားချက်တွေနဲ့ကျွန်တော်တို့တွေကဘဝကိုနည်းစရဲ့ဆက်ပဲဖြတ်တန်းနေရတာပါကျွန်တော်မှလည်းကျွန်တော်ရုပ်ချင်းမှုနဲ့ကျွန်တော်ဖြတ်တန်းနေတာပါပဲမိမိဖြစ်ချင်တာကိုမှတ်မှတ်စမ်းစူးစမ်းပြီးရှောင်လိုက်ရင်လူချင်းနဲ့ပန်းနိုင်ကိုကျွန်တော်တို့တွေကတနေ့မှရောက်အောင်ပါပါကျွန်တော်တို့လူသားတွေကလူချင်းစိတ်ကအမြဲတမ်းပြောင်းလဲနေတတ်ပါတယ်အဲ့ဒါကြောင့်မို့လို့လည်းလူလူနမ်းမလိုက်နိုင်ဆိုတဲ့စကားကိုပြောခဲ့ကြတာပါကြောင်းလဲမှုကြောင့်ပန်းနိုင်ကလည်းအများနဲ့ကြောင်းလဲသွားတာပါ။ယုံကြည်မှုနဲ့ပန်းနိုင်ကတစ်ခုနဲ့တစ်ခုကဆက်ဆက်နေပါလေ။တစ်ခုကြောင်းလဲသွားတာနဲ့ကျွန်တော်တို့ကတစ်နောက်တစ်ခုလည်းအလိုလိုနေဆိုးဆုံးသွားတာပါ။တခါတည်းမှာကိုယ်တိုင်ကြောင့်ကြောင်းလဲရတယ်လို့တခါတည်းမှာဒီမှာကသူတစ်ပါးကြောင့်လည်းကျွန်တော်တို့ရဲ့ယုံကြည်ချက်တွေပန်းနိုင်နေကြောင်းလဲရတာရှိပါလေ။လူတိုင်းကတော့ကိုယ်ယုံကြည်မှုမှာကြောင်းလဲကိုထိနေကြတာပါပဲ။အဲ့လိုထိနေနေတဲ့တခါတည်းမှာလမ်းကြောင်းတွေမှာကိုယ်ကိုယ်တိုင်ပဲကိုယ့်ရဲ့ပန်းနိုင်နဲ့ကိုယ့်ရဲ့ယုံကြည်မှုဖြစ်စည်းမိကြတာလည်းရှိပါလေ။တနည်းတလံဗကံပဲပြေးမလဲဆိုပြီးသွားနေပဲဥတိချက်မှနေတော့ကျွန်တော်တို့ယုံကြည်မှုတွေကလည်းအလဟတ်တဲ့ဖြစ်နေမှာပါ။မှန်ကန်တဲ့ရွေးချယ်မှုကလည်းအများကြီးအရေးကြီးပါလေ။အောင်မြင်မှုတွေတိုင်းဟာပြည့်တယ်နဲ့ကြိုးစားအထောက်မှုကြောင့်မပြောင်းလဲတဲ့ယုံကြည်မှုတွေကြောင့်ဖြစ်ပေါ်လာရတာပါ။ငုံမိတဲ့နဲ့တနတ်ပဲအောင်ဆိုပြီးကြိုးစားလို့အောင်မြင်လာလို့ကံကိုကံဝင်ယုံပြီးတော့ပုံမှန်မားပြတဲ့သူတွေလည်းအများကြီးပါပဲ။ယုံကြည်မှုကလူတိုင်းအတွက်အများကြီးအရေးကြီးပါလေ။တယောက်နဲ့တယောက်ယုံကြည်မှုတို့အများနဲ့တည်ဆောက်နေရလို့အဖွဲ့ကြီးတဲ့ဟာလည်းဒီလိုနေ့စဉ်ရဆက်အမြဲတမ်းယုံကြည်မှုတွေတည်ဆောက်နေရတာပါ။ယုံကြည်မှုကိမဲ့တွေဟာလမ်းမညမှာလမ်းပြောင်းနေတဲ့သူတွေထက်အများကြီးပိုဆိုးပါလေ။ယုံကြည်မှုကိုပဲအရင်ခံလို့ရသလားဆိုတော့အဲ့လိုကြီးတစ်ခုတည်းလည်းမရပါဘူး။သူ့ရဲ့နောက်မှာနားလည်မှုလေးနဲ့မှပို့ပြီးတော့ပြင်ဆင်ပြေးတာပါ။မိမိယုံကြည်ရာယုံကြည်ခွင့်ရှိပြီးမှနားလည်မှုလေးနဲ့ထိမှလမ်းမအောင်ရောက်တာပါ။အထူးကြောင့်တော့မိမိယုံကြည်မှုကသူတစ်ပါးကိုမတိခိုက်ဖို့ရည်ကြည်ပါလေ။အခုအချိန်မှာယုံကြည်မှုနဲ့ယုံကြည်ချက်တွေမတက်ဖို့လို့ပြဿနာတွေနေစရာဆက်ကြုံပြီးတော့လူတွေနေစရာဆက်ဒုက္ခတွေရောက်နေကြတာပါ။ကျွန်တော်တို့တွေကငယ်စဉ်လေးကဘဝကိုအမျိုးမျိုးနဲ့ဖြတ်တန်းလာကြတာပါ။မပြောင်းလဲတဲ့ယုံကြည်မှုနဲ့ပန်းနိုင်ရောက်ခဲ့တဲ့သူတွေရှိတယ်လို့ပန်းနိုင်ပြောက်ပြီးတော့ဘဝတွေကျန်ရင်းဝါးတဲ့သူတွေလည်းအများကြီးဖြစ်ပါလေ။ကျွန်တော်တို့စိတ်တွေမငြိမ်းလဲအောင်အမြဲတမ်းကျွန်တော်တို့တွေကစူးစမ်းနေရမှာ။ကျွန်တော်တို့တွေကဘလို့ပဲအခက်အခဲတွေတွေ့ပါစေဘယ်တော့မှမပြောင်းမလဲဘဲနဲ့စူးစမ်းပြီးရှောင်လန်းနေရမှာ။ကျွန်တော်တို့ကအောင်မြင်နိုင်တယ်လို့ကြာရှုံးနိုင်ပါတယ်။အောင်မြင်တဲ့ခေါင်းတော်မှခေါင်းတော်နိုင်ရတယ်။မှတ်ကန်တဲ့ယုံကြည်မှုတွေသူတို့မှရှိကြပါတယ်။သူတို့တွေကမလျှော်သောဆွဲ
အဲ့ဒီလိုမချောတော့ဆွဲနဲ့ထပ်ပြီးစူးစမ်းခဲ့ကြလို့အောင်မြင်ခဲ့ကြတာပါလူတိုင်းလူတိုင်းမှာယုံကြည်မှုတွေမပြောင်းလဲပဲနဲ့စူးစမ်းခဲ့လို့ရှင်ကျွန်တော်တို့ပန်းနိုင်ရကျွန်တော်တို့ရဲ့လက်တက်ခံမှာပဲရှိပါတယ်အောင်မြင်မှုတွေကယုံကြည်မှုတွေရဲ့တွန်းအားပါမပြောင်းလဲအောင်စူးစမ်းပြီးတော့ထင်းနေရမှာပါလူတိုင်းကိုယုံကြည်မှုကိုဖန်တီးနိုင်ကြပါသေးဖန်တီးခွင့်ရကြပါစေ
အပတ်စဉ်ပြင်ဆင်နေတဲ့သူယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါရစေ။အီးမေးလ್ိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမောဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ကိုထုတ်လွှင့်ပေးခဲ့တာပါ။တော်တာချင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။တော်တာရှင်များရှင်
မကြခင်ကျင်းမာတော့မယ်ဒုတိယအကြိမ်23ရာစုပြည်လုံးညီလာခံမှာတိုင်းရင်းသားလက်နက်ကိုက်အဖွဲ့တချို့ကတော့တက်ရောက်မှာမဟုတ်ပါဘူး။လက်နက်ကိုက်အဖွဲ့တွေစုံစုံညီညီမပါနိုင်ရတာဟာဘာကြောင့်များပါလဲ။အားလုံးမပါနိုင်မဲကျင်းပါမယ်ဆွေးနွေးမှုတွေကနေပြည်တွင်းငြိမ်းချမ်းရေးအတွက်ဘယ်လောက်များမျှော်လင့်နိုင်ပါသလဲဆိုတာကို VOA ရဲ့အင်္ဂါနေ့ညတရက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေ မိမိတို့ရဲ့သဘောထားအမြင်တွေကိုဖတ်လဲခြင်းသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1232268922 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA@emailisa.burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။အင်္ဂါနေ့ညတရက်လေးလိုက်အစီအစဉ်က
မနက်ဖြန်အင်္ဂါနေ့ည9:00နာရီတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည09:00နာရီနဲ့17:00နာရီအထိလိုင်းတော်မီတာ3052တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါ
အခုတော့ကြာနေသေးတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမှတင်ပြထိုက်ကပြောပြပေးပါဦး။အမေရိကန်ကောင်ဆောင်အဖြစ်နဲ့အစ္စရေးနိုင်ငံကိုပထမဆုံးရောက်ရှိခြင်းမှာပဲသမ္မတထရန့်ကအီရန်ရဲ့ရန်လိုမှုနဲ့စီးရေးစီမံချက်တွေနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်ပြောဆိုသွားပါတယ်။အစ္စလာမစ်အစိုးရ ISRI နဲ့အမေရိကန်နှစ်နိုင်ငံစလုံးသာမကပဲကမ္ဘာတစ်လွှာရင်ဆိုင်နေရတာဖြစ်လို့ကျွန်တော်တို့အနေနဲ့ပိုပြီးခိုင်ခိုင်မာမာပူးပေါင်းဆောင်ရွက်ရရမယ်အချိန်ဖြစ်ပါတယ်လို့သမ္မတထရန့်ကပြောဆိုခဲ့ပါတယ်။ မြောက်ကိုရီးယားနိုင်ငံကနောက်ဆုံးဆန်းသက်ပြစ်လွတ်လိုက်တဲ့ပေဒိန်းတက်ဒုံးကျည်ကိစ္စကိုတွန့်ပြန်တဲ့အနေနဲ့ကုလသမဂ္ဂလွန်ကြွေးရေးကောင်စီကမနေ့ကအင်္ဂါနေ့မှာရေးပေါ်အစည်းအဝေးကျင်းပဖို့ပြင်ဆင်နေပါတယ်။အမေရိကန်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကရေးပေါ်အစည်းအဝေးခေါ်ဖို့တောင်းဆိုခဲ့တာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာဥရုဂွေးကိုယ်စားလှယ်အဖွဲ့ကပြောပါတယ်
အဲ့ဒီဒုံးချီတွေကိုမြောက်ကိုရီးယားစစ်တပ်မှတက်ဆင်သွားဖို့အဆင်သင့်ဖြစ်နေပြီလို့လည်းဒီကနေ့ပြောဆိုသွားပါတယ်ရှင်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဘုံပေါက်ကွဲလို့အနည်းဆုံး24ဦးဒဏ်ရာရတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဘန်ကောက်မြို့တော်ကစစ်ဆေးရုံတစ်ခုမှဒီကနေ့ပေါက်ကွဲမှုဖြစ်တာပါ။ဒီကနေ့တနင်္လာနေ့ကထိုင်းနိုင်ငံမှာဆက်အနာသိမ့်တဲ့3နှစ်ပြည့်မြောက်တဲ့နေ့လည်းဖြစ်ပါတယ်။အရက်သားတွေလည်းတရားကုသနိုင်တဲ့စစ်ဆေးရုံရဲ့မြင်းကြီးတဲ့ပေါက်ကွဲမှုဖြစ်တဲ့နေရာကနေဘက်ထရီတွေနဲ့ဝါယာချုပ်အပိုင်းအစတွေတွေ့ရတယ်လို့ဒုတိယရဲချုပ်ကပြောပါတယ်။ဘယ်သူလက်ချက်ဆိုတော့မသိရသေးပါဘူးရှင်။တူရကီနိုင်ငံမှာ2016ခုနှစ်ကမအောင်မြင်ခဲ့တဲ့ဆင်အနာသိမ်းမှုကြိုးပမ်းမှုနဲ့ပတ်သက်ပြီးဆွဆွဲခံထားရတဲ့ဗိုလ်ချုပ်ကြီးဟောင်းအနည်းဆုံး26ဦးအပါအဝင်လူပေါင်း220ကျော်ကိုဒီကနေ့ရုံးထုတ်စစ်ဆေးပါတယ်ရှင်။
တင်ချင်းချုပ်ကမှတင်ကြီးထိုက်ကကြေညာပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လုပ်ရမှုကမဆုံမဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလမန်တာရာဝါလီဖြစ်ပါတယ် VOA American အတန်းမနေ့ခင်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနေ့6:00-9:00အထိလိုင်းတိုမီတာ30-40-48-50နဲ့လိုင်းလံမီတာ190တို့ကနေဖိုင်းယူနာဆင်နိုင်ပါတယ်ဒေါက်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မအနံလောပါ
This program has come to you from the Voice of America, Washington.